ဂျာမနီနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်မှအတည်ပြုဖို့နဲ့ဒီနေ့မကုန်ခင်စတင်ထိုးပေးနိုင်မယ်လို့မျှော်လင့်ကြောင်းအင်္ဂါနေ့ကဂျာမန်ကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်EMA ဥရောပဆေးဝါးဆိုင်ရာအေဂျင်စီကနေ Pfizer နဲ့ BioNTech ကာကွယ်ဆေးအတွက်နောက်ဆုံးအတည်ပြုဖို့ဒီဇင်ဘာလ23ရက်နေ့မှာဆွေးနွေးကြမယ်လို့သူ့အနေနဲ့သိရကြောင်းဘာလင်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီး Jens Spahn ကနေသတင်းတောက်တွေကိုပြောကြားခဲ့ပါတယ်EMA agency ဟာဥရောပသမဂ္ဂအတွက်ကာကွယ်ဆေးတွေနဲ့အခြားဆေးဝါးတွေကိုအကဲဖြတ်ခွင့်ပြုပေးရတဲ့အဖွဲ့ဖြစ်ပါတယ် Pfizer နဲ့ BioNTech ကာကွယ်ဆေးကိုဗြိတိန်ကနေဒါ American နဲ့အခြားနိုင်ငံတွေမှာအသုံးပြုခွင့်ရထားပြီးဖြစ်ပါတယ် Germany အနေနဲ့ EMA ရဲ့ခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီး Spahn ကကာကွယ်ပြောဆိုရမှာဂျာမနီအနေနဲ့တနိုင်ငံနဲ့ဆုံးဖြတ်ခွင့်ပြုချက်ပေးတာထက်ဥရောပတဝန်ကြဲကြဲပြန့်ပြန့်ဆုံးဖြတ်ခွင့်ပြုတာမျိုးကိုပဲသူ့အစိုးရကအမြဲထောက်ခံနေတာဖြစ်တယ်လို့ပြောဆိုသွားပါတယ်။လက်ရှိမှာတော့ဂျာမနီမှာ COVID-19 ကူးစက်မှုအခြေအနေအဆိုးဆုံးကိုရင်ဆိုင်နေရပါတယ်။